တော်ရှင်မြခင်ဗျာမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေညှဉ်းပန်းနှိပ်စက်အနိုင်ကျင့်ခံရကျန်းမာရေးစောင့်ရှောက်မှုမရလို့အကျဉ်းထောင်တွေထဲမှာမတည်တင်ပဲအသက်ဆုံးပါနေကြတဲ့တဲ့တွေကိုပြည်တွင်းပြည်ပကမြန်မာပြည်သူတွေမပြတ်ကြားနေရတယ်လို့ပဲနိုင်ငံတကာအဖွဲ့အစည်းတွေကလည်းမပြတ်သိရှိနေပါတယ်လို့ကုလသမဂ္ဂရဲ့ညှဉ်းပန်းနှိပ်စက်မှုအရေးဆိုင်ရာအထူးကိုယ်စားလှယ် Mr. Manfred Norwood ကRFA နဲ့ AP လ20ရက်နေ့ကတီးခြားတွေ့ဆုံအောင်မှာပြောကြပါတယ
် Of course as the United Nations Special Rapporteur on Torture I have not yet been invited so far by the government of Burma Myanmar but a colleague of mine who is
ကုလသမဂ္ဂညှဉ်းပန်းနှိပ်စက်မှုအရေးဆိုင်ရာအထူးကိုယ်စားလှယ်တယောက်နေနဲ့ကျွန်တော်ကိုမြန်မာစစ်အစိုးရကမဖိတ်ကြားသေးပါဘူးဒါပေမဲ့ကျွန်တော်ရဲ့လွတ်ဖို့ကိုင်းပတ်တူဖြစ်တဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကတော့မြန်မာပြည်ကိုတွားခွင့်ရနေပါတယ်။သူ့ရဲ့ကုလသမဂ္ဂကိုတင်သွင်းတဲ့အစိုးရခံစားတွေမှာရှင်းရှင်းလင်းလင်းဖော်ပြထားချက်တွေအရဆိုရင်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုအခြေအနေအတော်ဆိုးဆိုးဝါးဝါးရှိနေတဲ့အတွက်ကျွန်တော်တို့ကုလသမဂ္ဂအနေနဲ့အထူးစိုးရိမ်စရာအနေထားပါအထူးသဖြင့်တရားစီရင်ရေးတွေမှာချိုးဖောက်နေတာတွေပါမြန်မာပြည်သူတွေဟာအထူးသဖြင့်နိုင်ငံရေးနဲ့ပတ်သက်လို့သူတို့ရဲ့မုံမြတ်တဲ့ဆန္ဒကိုထုတ်ဖော်မိကြတဲ့အတွက်ဥပဒေမဲ့မတရားဖန်ဆီးထိန်းသိမ်းခံနေကြရပါတယ်။အဖမ်းခံပြီးတဲ့နောက်အတော်များများဟာညှဉ်းပန်းနှိပ်စက်ခံကြရပါတယ်။ဒီလိုမြန်မာပြည်ကမတရားဖန်ဆီးနှိပ်စက်ခံရမှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂညှဉ်းပန်းနှိပ်စက်မှုအရေးဆိုင်ရာအထူးကိုယ်စားလှယ်တယောက်အနေနဲ့တိုင်တန်းချက်တွေပေါ့လေလက်ခံရရှိမှုအနေထားဘလို့ရှိတယ်ဆိုတာသိပါရစေခင်ဗျာ။
I have always again received serious allegations and what I do then is to address them to the
ကျွန်တော်တို့စီကိုတိုင်တန်းချက်တွေအများကြီးရောက်ပါတယ်ကျွန်တော်ဘာဆက်လုပ်ကလေးဆိုရင်မြန်မာအစိုးရစီကိုလိပ်စာတက်ပြီးဒီတိုင်တန်းချက်တွေကိုစုံစမ်းပေးဖို့စစ်ဆေးတွေ့ရှိချက်တွေကိုကျွန်တော်စီကိုအကြောင်းပြန်ဖို့တောင်းဆိုပါတယ်ဒါပေမဲ့ကျွန်တော်တို့မျှော်လင့်ထားသလိုကုလသမဂ္ဂအပေါ်အဖွဲ့ဝင်နိုင်ငံတခုဘက်ကထားရှိရမယ့်ပူးပေါင်းဆောင်ရွက်မှုမျိုးမြန်မာစစ်အစိုးရစီမှာမရှိပါဘူးအဲတစ်ဖက်မှာလည်းဂျနီဗာမြို့ကလူခွင့်ရေးကောင်စီအထူးဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မေးခွန်းထုတ်မှုတွေအတော်များများရှိနေပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေဟာမကြာခင်ကာလအတွင်းတိုးတက်ကောင်းမွန်လာလိမ့်မယ်လို့မျှော်လင့်ပါတယ်။အဲဒါအပြင်မြန်မာနိုင်ငံအတွင်းလူခွင့်ရေးစောင့်ကြည့်လေ့လာမှုလုပ်ငန်းတွေလည်းပိုလှုပ်လာနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။ကျွန်တော်အနေနဲ့လည်းမြန်မာပြည်ကအကျဉ်းထောင်တွေကိုတွားရောက်ပြီးတော့လေ့လာခွင့်ရကျင်ပါတယ်။ကျွန်တော်ကိုဖိတ်ကြားဖို့လဲမြန်မာအစိုးရကိုအကြောင်းကြားထားပြပါပြီလောလောဆယ်အထိတော့မြန်မာအစိုးရဘက်ကစိတ်ဝင်တစားရှိတဲ့အရေးအယောင်မျိုးတော့မတွေ့ရသေးပါဘူးခင်ဗျာအကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေကိုနှိပ်စက်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့ကုလသမဂ္ဂကအလေးထားဆောင်ရွက်နေတဲ့နောက်ဆုံးအခြေအနေတချို့ကိုလည်းသိပြရစီလားခင်ဗျာ
Darfur and Myanmar those were the only special sessions devoted to a particular country
ကုလသမဂ္ဂလူခွင့်ရေးကောင်စီမှဆူဒန်ကဒါဖောဒေသနဲ့မြန်မာနိုင်ငံကိုအထူးအလေးပေးရမယ့်နိုင်ငံတွေအဖြစ်သတ်မှတ်ထားပါတယ်။ဒါဟာမြန်မာနိုင်ငံကအကျဉ်းထောင်တွေရဲ့အခြေအနေတွေ၊နိုင်ငံရေးအကျဉ်းသားတွေနှိပ်စက်ခံနေရတဲ့ကိစ္စတွေ၊နိုင်ငံရေးလွတ်လပ်ခွင့်ပြီးတော့အတိုက်ခံတွေအပေါ်အနိုင်ကျင့်နေတဲ့ကိစ္စတစ်ခုချင်းနဲ့မဟုတ်ပါဘူး။မြန်မာနိုင်ငံရဲ့ရေဘူးကလူခွင့်ရေးအခြေအနေတစ်ခုလုံးဟာနိုင်ငံတကာအတိုင်းအဝန်းနဲ့လူခွင့်ရေးကောင်စီတို့အတွက်ဘလောက်ထိအလေးထားစိုးရိမ်ပူပန်စရာဖြစ်နေတယ်ဆိုတာကိုအတိအလင်းဖော်ပြနေတာပါ။ပြပအဖွဲ့အစည်းတချို့ကနေပြီးတော့မြန်မာစစ်အစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်ကောင်းဆောင်တွေကို ICC တို့လိုနိုင်ငံတကာတရားရုံးတွေကတဆင့်တရားစွဲဆိုဖို့ပြင်ဆင်ကြိုးပမ်းနေကြတာတွေရှိပါတယ်ခင်ဗျာဒီကိစ္စအောင်မြင်မယ်လို့ယူဆပါသလားလို့နောက်ဆုံးအနေနဲ့ Mr. Manfred Norwood ကိုမေးမြန်းကြည့်တော့
Criminal Court but Burma has not ratified the statute this is again something that depends on the willingness of the government to act
ICC မှာမြန်မာစစ်အစိုးရကလက်မှတ်မထိုးထားတဲ့အတွက်ဒီကိစ္စအောင်မြင်မယ်လို့မထင်ပါဘူးဒီစာချုပ်ဟာအစိုးရဘက်ကလုံလုံလားလားနဲ့သဘောတူပြီးမှလက်မှတ်ရေးထိုးရတဲ့အထူးစာချုပ်တစ်ပါလို့ကုလသမဂ္ဂရဲ့ညှဉ်းပန်းနှိပ်စက်မှုအရေးဆိုင်ရာအထူးကိုယ်စားလှယ် Mr. Manfred Norwood က RFA ကိုပြောတော့ပါတယ်ခင်ဗျာ